ကန်ချနာဘူရီနယ်စပ်ကိုစစ်လက်ရေးဆိုင်လိုက်ပြီးနယ်စပ်တခြားလမ်းတွေကိုလည်းပိတ်လိုက်ပါတယ်ဒီသတင်းကိုတင်ဆက်ပေးပါမယ်ကျမမအေးမှာပါ ကန်ချနာဘူရီခရိုင်စံခရာဘူရီမြို့နယ်စစ်ဆေးရေးဂိတ်အပါအဝင်ဖျားသုံးစုနယ်စပ်တလျှောက်ကလူဝင်လူထွက်လမ်းနေလူနာသွားလာနေတဲ့နေရာတွေအပြင်ကုန်စီပို့ဆောင်နေတဲ့လမ်းတွေကိုအော်တိုဘာလ9ရက်နေ့ထိပိတ်ပင်လိုက်ကြောင်းစက်တင်ဘာလ22ရက်နေ့မှာကန်ချနာဘူရီခရိုင်အာနာပိုင်တွေကထုတ်ပြန်လိုက်ပါတယ်ကိုဗစ်19ပြန့်နှံ့မှုတွေရှိနေတဲ့မြန်မာနိုင်ငံအနီးအနားမှာရှိတဲ့မြို့များကိုတားဆီးပိတ်ပင တစ်ဖက်ခြမ်းမြန်မာနိုင်ငံဖျားသုံးစုမြို့နယ်5ကီလိုမီတာအကွာမှာရှိတဲ့ကျေးရွာတွေမှာနေထိုင်နေတဲ့အသက်18နှစ်အရွယ်လူငယ်တဦးမှာကိုဗစ် -19 ရောဂါပိုးတွေ့ရှိကြောင်းမြန်မာနိုင်ငံကသတင်းထုတ်ပြန်ချက်အရထိုင်းဘက်ကစိုးရိမ်မှုတွေဖြစ်လာခဲ့ကြောင်းထိုင်းသတင်းတွေမှာဖော်ပြနေတာပါ ခရိုင်ရောဂါထိန်းချုပ်ရေးကော်မတီဥက္ကဋ္ဌလည်းဖြစ်ခရိုင်ဥက္ကဋ္ဌရေးမှူးလည်းဖြစ်တဲ့ဂျေရာကလက်ဖုံစဝံကထိုင်းမြန်မာနယ်စပ်ကိုတွားရောက်စစ်ဆေးချိန်မှာအခုလိုပြောဆိုသွားပါတယ်မြန်မာနိုင်ငံကစိုးရိမ်စရာကောင်းနေတဲ့ကိုဗစ်ပြန့်ပွားမှုတွေဟာအခုဆိုရင်နေဆက်ဒေသကိုရောက်လာပါပြီဒီအခြေအနေတွေကိုကြိုတင်ကာကွယ်တဲ့အနေနဲ့ယောဂထိန်းချုပ်ရေးအရာထုတ်ပြန်ရတာဖြစ်ပါတယ်ကျွန်တော်တို့နိုင်ငံနေဆက်ချင်းထိစပ်နေတဲ့နေရာအလုံးမှာကျွန်တော်တို့ပေါ့ပေါ့ဆက်ဆက်နေလို့မရပါဘူးကျွန်တော်တို့ထုတ်ပြန်တယ်လို့ပြည်သူတွေကလည်းတိတိကျကျလိုက်နာဖို့လိုအပ်ပါတယ်ဆိုပြီးထိုင်းဘာသာနဲ့ပြောဆိုသွားတာပါစက်တင်ဘာလ22ရက်နေ့ကကက္ကနဘူရီခရိုင်အုပ်ချုပ်ရေးမှူးရဲ့ထုတ်ပြန်ချက်အရဖျားသုံးစုမျိုးကကိုဗစ်စောင့်ကြည့်စင်တာဟာထိုင်းနိုင်ငံလူနေရပ်ကွက်နဲ့အလွန်နီးကပ်နေတာရဲ့အခုရက်ပိုင်းမှာမြန်မာနိုင်ငံတဝန်းယောဂါကူးစက်မှုတွေကရာဂဏန်းအထက်မြင့်တက်လာနေတာရဲ့ကြောင့်အဆိုးဆုံးဖြစ်လာမဲ့အခြေအနေတွေကိုဒေသအာဏာပိုင်တွေကကြိုတင်ကာကွယ်လှုပ်ဆောင်တဲ့အနေနဲ့ထုတ်ပြန်ရတာဖြစ်တယ်လို့ဆိုပါတယ်ဒီလိုတားမြစ်ပိတ်ပင်ချက်အရဖျားသုံးစုနယ်ဆက်ထိုင်းဘက်ချမ်းမှာဖွင့်ထားတဲ့စီးပွားရေးလုပ်ငန်းများဈေးဆိုင်များခီးသွွားလုပ်ငန်းများအားလုံးပိတ်ထားရမှာဖြစ်ပါတယ်ဒါအပြင်နယ်ဆက်ကျေးရွာတွေကကျမ၏ဌာနကိုအကြောင်းမကြားပဲလူနာများကိုတဲဆောင်လာတာပြောင်းရွှေ့လာတာတွေမြန်မာနိုင်ငံသားတွေကိုလက်ခံစေကုသပေးနေတာတွေကိုပါမလုပ်ရဘူးဆိုပြီးထုတ်ပြန်ထားပါတယ်ထုတ်ပြန်တဲ့ဥပဒေကိုချိုးဖောက်တဲ့သူတွေကိုတော့တစ်နှစ်တည်းမပိုတဲ့ထောင်ဒဏ်သို့မဟုတ်ဘဏ်ငွေတစ်သိန်းတည်းမပိုတော့ငွေဒဏ်ကျခံရမှာဖြစ်ပြီးပြည်သူစီမံခန့်ခွဲရေးအရေးပေါ်အမိန့် BE 2998ပုံမှန်78ရအပြစ်ပေးခံရမှာဖြစ်တယ်လို့လည်းဆိုပါတယ်ကျမမအေးအေးမှာထိုင်းမြန်မာနယ်စပ်ကနေသတင်းပေးပို့နေတာပါ